အစိုးရအလိုမရှိကြောင်းတန်ငါသောနဲ့အမျိုးသားရေလှုပ်ရှားသူတို့ချို့ဖွင့်လှစ်ထားတဲ့မန္တလေးမြို့ချမ်းမြသာစီမြို့နယ်ကတပိတ်စခန်းကိုအာဏာပိုင်တွေကစနေနေ့မနေ့အာယုံတက်ချိန်မှာဝင်ရောက်ဖြိုခွင်းလိုက်ပါတယ်။တပိတ်စခန်းကိုပိတ်သိမ်းပေးဖို့မန္တလေးတိုင်းအစိုးရကရောတိုင်းတန်ကမဟာနိုင်ကအဖွဲ့ကပါမြစ်တာရက်ခံဆွေးနွေးခဲ့ပြီးတဲ့နောက်လုံခြုံရေးတာဝန်ရှိသူတွေကအခုလိုလှုပ်ဆောင်လိုက်တာဖြစ်ပါတယ်။အကြောင်းစုံကိုကုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်။
အခုကြားလိုက်ရတဲ့အတိုင်းမန္တလေးမြို့ချမ်းမြသာစီမြို့နယ်မဟာမုဏိဘုရားအနောက်ဘက်သာသနာ2500ဘေးမှရှိမှာဒီရပိုင်းစဖွင့်ထားတဲ့တပိတ်စခန်းကိုအာဏာပိုင်တွေကဩဂုတ်လ5ရက်စနေမနေ့2နာရီကျော်မှာဝင်ရောက်ရှင်းလင်းဖမ်းဆီးတဲ့အတန်းတွေဖြစ်ပါတယ်။တပိတ်စခန်းကိုဝင်ရောက်ရှင်းလင်းတဲ့အခြေအနေနဲ့ပတ်သက်လို့ချမ်းမြသာစီမြို့နယ်ကNLD ပါတီမန္တလေးတိုင်းလွှတ်တော်ကိုယ်စားလှယ်ဦးမြအောင်မိုးကပြောပြပါတယ
်။အစိုးရအနေနဲ့လည်းဒါတရားဝင်အကြောင်းကြားတယ်။တပိတ်စခန်းကိုလေဟိုရုပ်သိမ်းမှုပေါ့။အဲ့လိုပြောပြောမှာအဲဒီဆယ်နိုင်နောက်ပိုင်းမှာတကယ်လို့ဟိုပြန်ပြန်ထွက်ခွာသွားရင်တော့ဥရိယာအေးဆောင်ပါမယ်လို့ဆိုပြီးသူတင်းသာရှင်းမှုကလည်းပြောထားတယ်။ပြောထားပြီးတော့မှအခုညာနှစ်နာရီဆိုတော့နှစ်နာရီဝဲတော့မှာတော့ဖြူခင်းလဲဆိုတော့ပုံမှန်တိုင်းပဲဝင်မယ်ဝင်ပြီးတော့မှသိမ်းရရှိရသိမ်းမယ်အဲ့လိုပုံစံမျိုးလုပ်သွားတာအ
ဲ့ဒီစကမ်းကိုတော့တိုင်းပြည်အကျိုးစီးပွားကိုဆော့ရုပ်ပျက်စီးအောင်ဆောင်ရွက်နေတဲ့အစိုးရအားစန့်ကျင်တဲ့ debate စကမ်းဆိုပြီးအမည်ပေးဖွင့်လှစ်ခဲ့တာပါဒီ debate စကမ်းကိုဩဂုတ်လ4ရက်တောက်ကြနေ့ည10နာရီနောက်ဆုံးထားပိတ်သိမ်းပေးဖို့အတိပေးအကြောင်းကြားခဲ့ကြောင်းတောက်ကြနေ့ညနေမှာပြုလုပ်တဲ့မန္တလေးတိုင်းအစိုးရအဖွဲ့သတင်းစာရှင်းလင်းပွဲမှာဗိုလ်မှူးကြီးကျော်ကျော်မင်းကပြောပါတယ်
သာသနာ့ပြည်မှာ2500ဒီလုံခြုံရေးမှာဒီသာသနာ့သာသနာ့ဆက်မောက်ပြည်ပြည်တို့ဒီကိစ္စရင်းပတ်တဲ့ဒီပေါ်မှာသာသနာ့ဝန်ကြီးနဲ့မညီဘူးဒါဘယ်လိုလုပ်ဆောင်ရလဲသာသနာ့တော်တော်လေးနဲ့မညီဘူးဘာလို့ပြည့်နေပြီဒါကြောင့်လို့ဒီဒီဘီကိုအများဆုံးရုပ်သေးပြီးတော့ဒီနယ်တကာကတော့ပြန်နေတယ်ပြည်တယ်လည်းဟန်လို့ပါတယ်ဒီနေ့မှာပဲဆရာသာဒီလိုနဲ့ဥရောပကြီးနဲ့ဖွဲ့ရတယ်ဒီညဉ့်ညွှန်ကသူဝေရင်စီတန်းတဲ့နေ့နဲ့ဥရောပနဲ့ပတ်သက်လို့ပါဒီမျိုးမျိုးကြီးတော့လည်းအဲ့ဒါကလည်းနေပါတယ်
သာသနာ2500ဘိမှန်တပိစခန်းဥဆောင်တန်ဃာတော်တပါးကတော့သူတို့အနေနဲ့ဒီတပိစခန်းကရွှေ့မှာမဟုတ်ဘူးလို့ဖန်ဆီရှင်းလင်းမှုတွေမတိုင်ခင်သတင်းတော့တွေကိုအခုလိုမင်းခဲ့ပါလေအ
ဲ့တော့ဦးဇင်းတို့ကဆန္ဒပြပွဲလည်းမဟုတ်ဘူးတပိစခန်းဖြစ်တဲ့အတွက်နေရာကတော့အလွဲတကူပြောင်းဖို့အစီအစဉ်မရှိပါဘူးနောက်ကဦးဇင်းတို့ဆယ်နာရီမှမပြောင်းဘူးဆိုရင်အကြမ်းဖက်ဆုတ်ခွင်းမယ်ဆိုတဲ့သတင်းတွေဖော်ပေါ်လာဒီမိုကရေစီအစိုးရလက်ထက်မှာတပိစခန်းတွေကိုအာဏာသုံးပြီးတော့ဖြိုခွင်းမယ်ဆိုရင်ဒါဟာဒီမိုကရေစီကျင့်သုံးတဲ့နိုင်ငံမဟုတ်ပဲအာဏာရှင်ကျင့်သုံးတဲ့နိုင်ငံပဲဖြစ်သွားမှာပ
ါလက်ရှိအချိန်ဟာရှစ်လေးလုံးလူလူအောင်ကြွားမှု29နှစ်ပြည့်ကာလနီးလာခြင်းလည်းဖြစ်ပါတယ်တန်ဃာတော်တွေစတင်လိုက်တဲ့တပည့်ကြောင့်မန္တလေးမြို့မှာအချိန်တွေပုံမိုးရှုပ်ထွေးလာမှာကိုမြို့ကန်တွေမလိုလားကြသလိုမန္တလေးတန်ဃာတို့အများစုကလည်းထောက်ခံတာမတွေ့ရဘူးလို့တိုင်းလွှတ်တော်ကိုယ်စားလှယ်ဦးမြအောင်မိုးကပြောပါတယ်
လူလူရဲ့စီရင်မှုကတော့ဒီမလိုရာအတဲ့ဟာတွေကိုပေါ်မဖြစ်စေချင်တာပေါ့ပုံပြီးတော့တော့မကြီးထားတာမျိုးတွေလည်းမဖြစ်စေချင်တာပေါ့တန်ဃာတော်တွေအများဆုံးရှိတဲ့မန္တလေးမြို့မှာပေါ့ဒါအခုတကယ်လည်းလုပ်တယ်ဆိုတာလည်းတပိဆင်းမှာအများဆုံးရှိတာက7ပါးဆိုတော့ပေါ့ရှိတာဆိုတော့ဒါတန်ဃာတော်အများတူရဲ့ကိုစားပြုတာမျိုးမဟုတ်ဘူးလို့ပဲကျွန်တော်ပြောနိုင်ပါတယ်အဲ့တော့ဒီဖျားတွေကဒီ online မှာတင်တာကြီးရတဲ့နေသားတော့ဒီအခုတပိတ်စခန်းနေသားပေါ့လက်မခံဘူးပေါ့ဆုံးချရတဲ့ပုံမျိုးကြီးရည်ရည်တော့တွေ့ပါတယ်ဗ
ျပြီးခဲ့တဲ့သတင်းမှတ်တုန်းကလည်းမန္တလေးမှာညှိနှိုင်းလို့မရတဲ့အစုံတောင်သူလယ်သမားတွေရဲ့တပိတ်စခန်းကိုအာဏာပိုင်တွေကဖြိုခင်းခဲ့ပြီးအဓိကတာဝန်ရှိသူတွေကိုဥပဒေကြောင်းအရအရေးယူကကျန်တဲ့လယ်သမားတွေကိုပြန်လွှတ်ပေးခဲ့ပါတယ်ခင်ဗျာ
ကိုညာဝင်းအောင်တင်ပြသွားတော့ပါရှင်